ရှင်လုကာခရစ်ဝင်အခန်းကြီး13
ထို့အခါလူအချို့တို့သည်လာ၍ပိလမင်သည်ဂါလိလဲလူအချို့၏အသွေးကိုမိမိတို့ပူဇော်သောရစ်ကောင်တို့နှင့်ယောနောကြောင့်ကိုရှောက်ကြလျင်ယေရှုက
ထိုဂါလိလဲလူတို့သည်ထိုသို့ခံရသောကြောင့်အခြားသောဂါလိလဲလူအပေါင်းတို့ထက်သာ၍အပြည့်ရှိသည်ဟုထင်ကြသလားသာ၍အပြည့်ရှိသည်မဟုတ်သင်တို့ရှိသမျှသည်လဲနောင်တမရလျင်ပျက်စီးခြင်းသို့ရောက်ကြလိမ့်မည်ဟုငါဆို၏ထိုမှတပါရှိလောင်ပြအိုးလဲ၍ပြီးတော်သူတကြိတ်ရှင်းရောက်တို့သည်ယေရုရှလင်မြို့သားအပေါင်းတို့ထက်သာ၍အပြည့်ရှိသည်ဟုထင်ကြသလားသာ၍အပြည့်ရှိသည်မဟုတ်သင်တို့ရှိသမျှသည်လဲနောင်တမရလျင်ပျက်စီးခြင်းသို့ရောက်ကြလိမ့်မည်ငါဆိုသည
်ဟုမိန်တော်မူ၏တဖန်ဥပမာကိုမိန်တော်မူသည်ကား
လူတယောက်သည်ဥယျာဉ်၌စိုက်သောသင်္ဘောသဖန်းပင်တစ်ပင်ရှိ၏ထိုပင်သို့လာ၍အသီးကိုရှာတော်လဲမတွေ့ထိုအခါဥယျာဉ်ဆောင်အားလဲသုံးနှစ်ပတ်လုံးဤသင်္ဘောသဖန်းပင်သို့ငါလာ၍အသီးကိုရှာတော်လဲမတွေ့မရခုတ်ပြစ်လော့အဘယ်ကြောင့်မြေကိုနှောက်ရှက်ရသနည်းဟုအမိန့်ရှိတော်ဥယျာဉ်ဆောင်ကသခင်ယခုနှင့်ရှိပါစေအောင်အကျွန်ုပ်သည်အပင်နားပတ်လေကိုတူးဆွ၍နောက်ချေးကိုဖို့ပါမည်အသီးသီးကောင်းသီးပါလိမ့်မည်သို့မဟုတ်နောက်မှခုတ်ပစ်တော်မူပါဟုလျှောက်လေသည
်ဟုမိန်တော်မူ၏တနေ့သောဥပုံနေ၌ယေရှုသည်တရားစရက်တွင်ဆုံးမဩဝါဒပေးတော်မူသောအခါ38နှစ်ပတ်လုံးနတ်ဆွဲ၍ယောဂါနှိမ့်ဆက်ခြင်းကိုခံရသောမိန်းမတစ်ယောက်ရှိ၏ထိုမိန်းမသည်ကြောကုန်း၌ကိုကိုအလင်းမဆက်နိုင်ယေရှုသည်ထိုမိမကိုမြင်တော်မူလျင်အထံတော်သို့ခေါ်၍
အချင်းမိမသင်သည်အနာရောဂါနှင့်လွတ်၏
ဟုမိန်တော်မူလျက်သူ့ဘုံမှာလက်တော်ကိုတင်တော်မူသဖြင့်သူသည်ချက်ချင်းတက်မှတ်ခြင်းသို့ရောက်၍ဖျားသခင်၏ဂုဏ်တော်ကိုချီးမွမ်းလေ၏ထို့သောဥပုံနေ၌ယေရှုသည်အနာရောဂါကိုငြိမ့်စေတော်မူသောကြောင့်တရားစရမှုသည်အမျက်ထွက်၍
အလုံးလုံးရသောနေ့ရက်ချောရရှိ၏ထိုနေ့ရက်တွင်လာ၍အနာယောဂါငြိမ့်စေခြင်းကျေးဇူးကိုခံကြလော့ဥပုံနေ၌မလာမခံကြနှင့
်ဟုပြိဿတ်တို့အားဆို၏တခင်ဖျားကလည်
းလျှို့ဝှက်တော်သူသင်တို့ရှိသမျှသည်ဥပုံနေ၌မြင်းနွားကိုတင်းကုန်းမှလွတ်၍ရေတိုက်ချင်းဟာဆောင်သွားတတ်သည်မဟုတ်လော38နှစ်ပတ်လုံးစာတန်ချီနောင်သောအာဗရာဟံ၏သမီးဖြစ်သောဤမိန်းမကိုဤချီနောင်ခြင်းမှဥပုံနေ၌မလွတ်ရသလော
ဟုမိန်တော်မူ၏ထို့သောမိန်တော်မူပြီးမှရံဘက်နေသောသူအပေါင်းတို့သည်ရှက်ကြောက်ခြင်းရှိ၍ပြုတော်မူသောအံ့ဩဖွယ်အမှုများတို့ကိုလူအပေါင်းတို့သည်နှစ်သက်ဝမ်းမြောက်ကြ၏တဖန်မိန်တော်မူသည်ကား
ဖျားသခင်နိုင်ငံတော်သည်အဘယ်အရာနှင့်တူသည်။အဘယ်သို့ပုံပြရန်အံ့နည်းလူသည်ယူ၍ဥယျာဉ်၌စိုက်သောမုံညင်းစေ့နှင့်တူ၏ထိုအစေသည်ကြီးပွား၍အပင်ကြီးဖြစ်၏မိုးကောင်းငင်ငှက်တို့သည်လည်းအကိုင်းခက်တို့၌နားနေမိခိုကြသည
်ဟုမိန်တော်မူ၏တဖန်မိန်တော်မူသည်ကား
ဖျားသခင်နိုင်ငံတော်ကိုအဘယ်သို့ပုံပြရန်အံ့နည်းမိမသည်တဆေးကိုယူ၍မုံညက်သုံးတင်း၌ထဲ့သဖြင့်မုံညက်ရှိသမျှကိုဖောင်းကြွစေတတ်သောတဆေးနှင့်တူသည်
ဟုမိန်တော်မူ၏ထိုအခါယေရှုသည်မြို့ရွာတို့ကိုဒေသစာ၏လှဲ့လေလျက်ဆုံးမဩဝါဒပေးလျက်ယေရုရှလင်မြို့သို့ခရီးသွားတော်မူ၏လူတို့ကလည်
းတခင်ကယ်တင်ခြင်းသို့ရောက်တော်သူတို့သည်များသလားနည်းသလား
ဟုမေးလျှောက်လျင
်ကျင်းမြောင်သောတကားဝကိုဝင်ခြင်းဟာကြိုးစားအားထုတ်ကြလော့အကြောင်းမူကားအများသောသူတို့သည်ဝင်ခြင်းဟာအလိုရှိတော်လဲမစွမ်းနိုင်ကြဟုငါဆို၏အင်းရှင်သည်တခါထ၍တကားကိုပိတ်ပြီးမှသင်တို့သည်ပြင်၌ရက်၍တကားကိုခောက်လျက်သခင်အကျွန်ုပ်တို့အားဖွင့်ပါဟုတောင်းလျှောက်တော်လဲသခင်ကသင်တို့သည်အဘယ်ကလာသည်ကိုငါမသိဟုပြန်ပြောလိမ့်မည်ထိုအခါသင်တို့ကလည်းအကျွန်ုပ်တို့သည်အထံတော်၌စားတော့ပါပြီအကျွန်ုပ်တို့နေသောမြို့ရွာ၌ကိုယ်တော်သည်ဆုံးမဩဝါဒပေးတော်မူပြီးဟုလျှောက်ပြန်တော်လဲသခင်ကသင်တို့သည်အဘယ်ကလာသည်ကိုငါမသိဟု ငါဆိုပြီမတရားသောအမှုကိုပြုသောသူအပေါင်းတို့ငါထံမှဖယ်သွားကြဟုပြောလိမ့်မည်ထိုအခါအာဗြဟံဣဇက်ယာကုပ်မှစသောပရောဖက်အပေါင်းတို့သည်ဘုရားသခင်၏နိုင်ငံတော်ထဲသို့ဝင်၍သင်တို့သည်ပြင်သို့နှင်ထုတ်ခြင်းကိုခံရသောအခါငိုကြွေးခြင်းအံသွားခဲကြိတ်ခြင်းရှိလက်တံထိုအခါအရှိအနောက်တောင်မြောက်အရက်လေးမျက်နာကလာ၍ဘုရားသခင်၏နိုင်ငံထဲတွင်လျှောင်းရကြလက်တံနောက်ကြသောသူအချို့တို့သည်အရင်ကြကြလိမ့်မည်အရင်ကြသောသူအချို့တို့သည်နောက်ကြကြလိမ့်မည
်ဟုမိန်တော်မူ၏ထိုအခါပါရိရှေအချို့တို့သည်အထံတော်သို့လာ၍
ဤရမှထွက်တော်ပါဟေရုံမင်းသည်ကိုရောကိုတတ်မိအကြံရှိပါသည
်ဟုတ်ရှောက်ကြလျင်ကိုရောက
သင်တို့သွားကြလောယခုနေ့နှင့်မျက်ပြန်နေ၌နတ်ဆိုးတို့ကိုနှင်ထုတ်၍အနာယောဂါကိုငြိမ့်စေ၏သုံးရက်မြောက်သောနေ၌စုံလင်ခြင်းသို့ရောက်မည်အရာကိုထိုးမြေခွေးအားပြောကြလောသို့တော်လည်းယခုနေ့မျက်ပြန်နေတပည့်နေ၌ငါသွားရသည်အကြောင်းမူကားယေရုရှလင်မြို့မှတပါအခြားသောအရ၌အဘယ်ပရောဖက်မျှမဆုံးရ။အိုးယေရုရှလင်မြို့ယေရုရှလင်မြို့သင်သည်ပရောဖက်တို့ကိုတတ်မြဲရှိ၏။သင်ရှိရာသို့ဆင်လွတ်သောသူတို့ကိုလည်းကြောက်ခဲနှင့်ပြစ်မြဲရှိ၏။ကျက်မသည်မိမိသားငယ်တို့ကိုအတောင်အောက်၌စုယုံတကဲ့သို့သင်ဤသားတို့ကိုစုယုံစေခြင်းဟာကျိန်ဖန်များစွာငါအလိုရှိ။သင်မူကားအလိုမရှိ။သင်တို့နေသောအိမ်သည်သင်တို့၌လူစိတ်ညာနှင့်ကြံ့ရရ၏။ငါဆိုသည်ကားထာဝရဖျား၏အခွင့်နှင့်ကြွလာတော်သူသည်မင်္ဂလာရှိစေတော်ဟုသင်တို့မပြောမီတိုင်အောင်ယခုမှစ၍သင်တို့သည်ငါမျက်နာကိုမမြင်ရကြ
။ဟုတ်မိန်တော်မူ၏။